မိတ်ဆွေများရဲဘော်များခင်ဗျာဒီတစ်ပတ်ကျွန်တော်တင်ပြခြင်းတာကတော့ဥပညာဝန်တာဖွဲ့ခံပညာဆရာတော်ကြီးအကြောင်းဖြစ်ပါတယ်ကဘာဆက်သာသနာပြုဆရာတော်ကြီးပါပညာဆရာတော်ကြီးအမကြသေးမီကာလကပဲဗမာပြည်ကိုခိတ္တခဏပြန်လည်ကြောက်ရောက်တရင်သုံးတော်မူခဲ့ကြောင်းဗီဒီယိုများကတဆင့်ကြားသိလိုက်ရပါတယ်ဆရာတော်ကြီးတရင်သုံးတဲ့အကြောင်းကမဟာတန်တိဒုက္ခအကြောင်းဖြစ်ပါလေစေတနာရှင်တရားရကမများနဲ့တူဆရာတော်ကြီးကိုယ်တိုင်ဥဆောင်ဆောက်လုပ်တော်မူခဲ့တဲ့အကြောင်းကြီးပါဒါပေမဲ့ဆရာတော်ကြီးတွားရောက်တဲ့အခါအဲ့ဒီအကြောင်းကြီးကိုငားယံပြီးဝင်ငွေလမ်းဖြောင်းနေတဲ့ပုဂ္ဂိုလ်တစုကဆရာတော်ကြီးကိုအဟံတားပြုလုပ်ခဲ့ကြောင်းကြားသိရတော့အံ့ဩရပါလေဆရာတော်ကြီးဟာခုခါအသက်86နှစ်ဝါတော်66ဝါများရှိပါပြီနှစ်ပေါင်း60ကျော်ကဘာလဲ့ပြီးသာသနာပြုခဲ့ပါတယ်ဆရာတော်ကြီးသာသနာပြုပုံကအစိုးရရောသာသနာပြုအဖွဲ့ကြီးများရောမလုံနိုင်မလုံဖူးတဲ့နည်းနဲ့သာသနာပြုနေတာပါနိုင်ငံပေါင်း20ကျော်မှာဘုန်းကြီးကျောင်းတွေဆောက်လုပ်ပြီးဗုဒ္ဓစာပေရောအင်္ဂလိပ်စာပေရောတက်ကျွမ်းတဲ့သံဃာတော်များကိုကျောင်းအပ်ပါတယ်နယူးယောက်မှာဆိုရင်နေကမြကျေဝန်းနဲ့မြေနေရာမှာတုံးတက်တိုက်ကျောင်းကြီးပါရှိပါတယ်ပုဂ္ဂိုလ်ဆွဲကျောင်းဆွဲမရှိအောင်တန်ဃာတော်များလည်းလဲ့လေပို့ဆောင်ပြီးပရိယပတိပဏ္ဏတလုံးဆောင်ရွက်စီတာဖြစ်ပါတယ်။ပြည်နှံဆရာတော်ကြီးဟာဖသပလအစိုးရခေတ်ကကလေးကသာသနာပြုခဲ့တာပါ။ကိုကိုကျွန်းမှာပထမဆုံးသာသနာပြုခဲ့ဘူးပါလေ။ကိုကိုကျွန်းမှာတဆင့်အက်မန်ကျွန်းပြည်လင်္ကာနဲ့အိန္ဒိယတောင်ပိုင်းလိုမှာဆက်လက်သာသနာပြုရင်းသာသနာပြုအဖွဲ့73ဘွယ်ကိုကြီးကြပ်ခဲ့ရပါတယ်။နောက်မှမလေးရှားပြည်ပြည်နယ်ဗုဒ္ဓသာသနာပြုကျောင်းကြီးမှာဆရာတော်လက်လံနေလို့မဟာပြည်အစိုးရရဲ့ပန်ကြားချက်နဲ့တွားရောက်တရင်သုံးနေထိုင်ရင်းကမ္ဘာသာသနာပြုလုပ်ငန်းများကိုဆက်လက်ဆောင်ရွက်နေတာဖြစ်ပါတယ်။ပြည်နယ်ဆရာတော်ကြီးဟာလော့စ်အန်ဂျလိစ်ကအရှိတိုင်းဘာသာရပ်များတက္ကသိုလ်တစ်ခုမှာလည်းဗုဒ္ဓပြည်မှာကျမ်းစာများကိုကြွားရောက်ပို့ချပေးခဲ့ရပူပါတယ်။ပြည်ပြည်ဆိုင်ရာဗုဒ္ဓဘာသာဗမာဖုံးတော်ကြီးများအဖွဲ့နဲ့ဗမာပြည်မှာအန္တရာယ်ကျရောက်နေတဲ့တန်ဃာတော်များကိုအကူအညီပေးဖို့အတွက်သာသနာ့ဥဆောင်အဖွဲ့တွေကိုလည်းမစိုးရင်ဆရာတော်ကြီးနဲ့အတူဥဆောင်ဖွဲ့စည်းခဲ့ပါတယ်။အမေရိကန်ပြည်တော်စုမှာသာမကကနေဒါ၊အော်စတြေးလျ၊နယူးဇီလန်၊အင်္ဂလန်၊ဂျပန်၊နယ်သာလန်၊ဂျာမနီ၊စင်ကာပူစတဲ့နိုင်ငံပေါင်း20ကျော်မှာလည်းဗုဒ္ဓဘာသာကျောင်းတော်ကြီးများတည်ဆောက်ပေးခဲ့ပါတယ်။ပြည်နယ်ဆရာကြီးရဲ့ကျောင်းလို့ကပြီးမထိုးပါဘူးအဲ့ဒီကျောင်းတွေကိုတစ်နှစ်တစ်ခေါက်တော့ကိုယ်တိုင်ရောက်ရှိအောင်ပွားပြီးအားပေးဆောက်ရှောက်ပါတယ်ဒီခေတ်မှာဗမာပြည်ရှိအစိုးရကဒုက္ခပေးလို့ပြည်ပကိုလွတ်ဆင်သွားကြရတဲ့ဗမာဒုက္ခသည်များအတွက်လည်းပြည်နယ်ဆရာကြီးရဲ့ဗုဒ္ဓဘာသာဖုံးတော်ကြီးကျောင်းများကကိုလုံအားထားရာစုဝေးစုံစည်းရာတည်ဆည်ခဲ့ပါတယ်တရားစခန်းများဖွင့်လှစ်ချိန်များမှာဆိုရင်နေထိုင်စားသောက်ရေးအားလုံးကိုကျောင်းသားပဲတာဝန်ယူပါတယ်ဆရာတော်ကြီးသာသနာပြုအားမှာအသုံးပြုဖို့အတွက်ဗုဒ္ဓဘာသာလက်ဆွဲကျမ်းစာများကိုလည်းဆရာတော်ကြီးကိုယ်တိုင်အင်္ဂလိပ်ဘာသာနဲ့ရေးသားပြုစုထားရမှာသင်မျိုးများရှိနေတာကိုတွေ့ရပါတယ်။နိုင်ငံခြားသာသနာပြုရာမှာကျောင်းတင်ငန်းရဲ့လက်ဆွဲတရားစာအုပ်ရဲ့သာသနာပြုရဟန်းရဲ့သုံးမျိုးလုံးကိုဆရာတော်ကြီးကလိုလေသိရှိပြုစုပြုတော်ပေးလျက်ရှိပါတယ်။ဆရာတော်ကြီးရဲ့သာသနာပြုခရီးစဉ်ဟာနိုင်ငံတကာမှာအထင်အမှားအဟန့်တန်းမရှိခဲ့ပေမယ့်ဗုဒ္ဓဘာသာဗမာပြည်မှာပဲအထင်အမှားရှိရတယ်ဆိုတာအရေးကြီးနေပြီးတော့ကြားလို့မှမတော်ပါဘူး။ပြည်ပဗမာများကတော့ဆရာတော်ကြီးကိုလည်းကျမ်းမှာစိတ်လည်းချမ်းသာစွာနဲ့အသက်ရာကျော်သာသနာပြုနိုင်ပါစေလို့ဆုပေါင်းပြီးဆုတောင်းမေတ္တာပို့တတ်လျက်ရှိကြောင်းမှာခင်ဗျကျွန်တော်မဆွမ်းရည်ပါ